ထိုင်းနိုင်ငံအလယ်ပိုင်းစမောစခွန်ခရိုင်မှာမကြသေးခင်တုန်းကပဲကိုဗစ်ရောဂါပိုးကူးစက်မှုတွေတွေ့ရှိခဲ့တာကြောင့်အရေးပေါ်ကုသပေးနေတဲ့မြန်မာလူသမား300လောက်ကိုဆေးရုံကဆေးငွေ့ပြုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ။စမောစခွန်ခရိုင်မဟာချိုင်မြို့ကပင်လယ်စာဆေးမှာအလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေကကိုဗစ်ရောဂါကူးစက်သူတွေကိုအရေးပေါ်ယာယီဖွင့်လှစ်ထားတဲ့ဆေးရုံမှာကုသပေးနေရကနေပြန်လည်တက်တာလာသူ300လောက်ကိုဆေးရုံကဆင်းဝင်ပြုလိုက်တာဖြစ်ပါတယ်။ဆေးရုံကဆင်းလာသူတွေကိုယောဂါကင်းရှင်းကြောင်းအထောက်အထားတွေထုတ်ပေးခဲ့တယ်လို့လည်းမနေ့တုန်းကပဲဆေးရုံကဆင်းလာတဲ့မြန်မာလူသမားမတ်စင်မာဝေကပြောပြပါတယ်
။ဟုတ်ကဲ့ဆေးရုံတော်တော်ချင်းရပြီးနောက်မနက်မှာတော့ညီမတို့လက်မှတ်ရပြီးတယ်။ဟုတ်ကဲ့ကိုဗစ်ကင်းရှင်းကြောင်းဆိုပြီးတော့အဲ့စာရထုတ်ပေးလိုက်တယ်လက်မှတ်
ဆေးရုံကဆင်းဝင်ရသူတွေကိုတော့ထိုင်းရနာပိုင်တွေကအလုပ်လုပ်ခွင့်ပြုထားပါတယ်။ယောဂအခြေအနေတက်တာလာသူအများစုကိုဆေးရုံတင်ထားပြီး9ရက်အကြာမနေ့တုန်းကပဲဆင်းဝင်ပြုလိုက်တာလို့လည်း AAC မြန်မာလူသမားကူညီဆောက်ချောရေးအဖွဲ့ကအလုပ်သမားရေးလှုပ်ရှားသူဦးရဲမင်းကပြောပြပါတယ
်။ပထမကျွန်တော်တို့300ကျော်ပြန်ပို့ဖို့ပဲပေါ့နော်။အဲဒီမှာ4-5ယောက်ကအဲကျွန်တော်တို့ပြန်မပို့သေးဘဲနဲ့ထားလာတဲ့ရှင်နေဟောပေါ့နော်။သူရဲ့ဥစ္စာပေါ့ကျန်းမာရေးအနေထားကိုကြည့်လို့လားဘလို့လဲတော့မသိဘူး။290ကျော်နော်290ကျော်ပြန်ပို့တယ်။290ကျော်ပြန်ပို့တယ်။ဟိုသူတို့ကိုခေါ်လာတာဒီကိုဗစ်ပိုးတွေ့တယ်ဆိုပြီးတော့မာချိုင်းတလကုပစုံစေးရနေပြီးတော့အနီအောင်လက်ပတ်ပေးပြီးတော့ပိုးတွေ့လူနာဖြစ်တတ်မှတ်ပြီးတော့ဒီကျွေးနေခွဲရခါမှာအနီအောင်ပိုးတွေ့တဲ့လူအဖြူအပိုးမရှိတဲ့လူဖြစ်အဲ့လိုခွဲတယ
်။ယောဂကူးစက်မှုအများပြားတွေ့ရှိခဲ့တဲ့မဟာချိုင်းဈေးမှာအလုပ်လုပ်ကင်နေကြတဲ့မြန်မာလူသမားတွေနေထိုင်ရာနေရာတွေကိုတော့ကန့်သတ်တားဆီးထားပါတယ်။ကိုဗစ်ကယောဂါကြောင့်တေဆုံးသူ68ဦးနဲ့ကူးစက်သူအတူတူလူနာ1000ကျော်ရှိတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လလယ်ကစလို့ကူးစက်မှုတွေတကြောပြန်တွေ့ရှိခဲ့တဲ့အထက်မှာမြန်မာရှေ့ပြောင်းလူသမားတွေအများစုပါဝင်နေတာပါ။မြန်မာနိုင်ငံမှာတော့တေဆုံးသူ2800ကျော်နဲ့ကူးစက်သူအတူတူလူနာ33000ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်တွေကနေဆက်ဒေတာတွေမှာတွာလာလှုပ်ရှားမှုတွေကိုကန့်သက်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။